အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြာရင်သူ့ရဲ့ Republican အမတ်တွေထက် Democrat အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်ကြိုးစားမှာကိုသူစိုးရိမ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။သူ့လောက်ဘယ်သမ္မတမှရုရှားအပေါ်တင်းတင်းမာမာမလုပ်တာကြောင့်ရုရှားတို့ကထရမ့်ကိုလုံးဝမလိုလားဘူး။ဒါကြောင့်ဒီမိုကရက်တွေနိုင်အောင်လို့အပြင်းထန်ကြိုးစားလိုက်မယ်လို့သမ္မတကတွစ်တဲ့လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းကထရမ့်အနိုင်ရအောင်လို့ရုရှားကဝင်ဆွက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကကောက်ချက်ချထားချိန်မှာနိုဝင်ဘာ6ရက်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြာရင်ဒီမိုကရက်တွေအသာရအောင်လို့ရုရှားအစိုးရကလုပ်မယ်လို့သမ္မတထရမ့်ရဲ့ထင်မြင်ချက်ဟာထူးဆန်းနေပါတယ်။ဖင်လန်နိုင်ငံမှာသမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့မကြခင်တွေ့ဆုံခဲ့ကြစဉ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွက်ခဲ့ခြင်းမရှိဘူးလို့ရုရှားသမ္မတကထပ်မံညှင်းဆိုခဲ့ပေမဲ့သူ့အနေနဲ့ထရမ့်ကိုအနိုင်ရစေချင်တယ်လို့လည်းပြောကြားခဲ့ပါတယ်။